ထိုင်းဆိုရကအထောက်အထားမဲ့တရားမဝင်နေထိုင်သူတွေကိုအလုံးလုံးခွင့်အထောက်အထားလက်မှတ်မှတ်ပုံတင်ခွင့်ပြုတဲ့ရက်နောက်ဆုံးရက်အဖြစ်နိုဝင်ဘာလ30ရက်နေ့ကိုသတ်မှတ်ပေးထားတဲ့အတွက်ဒီမြန်မာရွှေပြောင်းအလုံသမားသိန်းကနက်နဲ့ချီမှတ်ပုံတင်ကြတယ်လို့ရွှေပြောင်းအလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒီတဲ့တင်VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းဆိုရကကိုဗစ်ကပ်ဘေးကာလမှာအထောက်အထားတွေကိုတရားဝင်နေထိုင်အလုပ်လုပ်ကြဖို့အတွက်အလုပ်လုပ်ခွင့်အထောက်အထားလက်မှတ်တွေကိုလုပ်ပေးခဲ့ရမှာနိုဝင်ဘာလ30ရက်နေ့ဟာအလုပ်သမားတွေမှတ်ပုံတင်ရမယ့်နောက်ဆုံးနေ့ဖြစ်ပါတယ်။ပြည်နယ်ခရိုင်အသီးသီးကအလုပ်လုပ်ခွင့်တက်တန်းကုန်ဆုံးနေသူတွေနဲ့အထောက်ထားမဲ့မြန်မာတွေမှတ်ပုံတင်ကြတာလူကြီးသိန်းကနက်လောက်ရှိတယ်ဆိုပြီးရွှေပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။သိန်းကနက်ကတော့ရှိမှာပဲခင်ဗျ။အဲကြောင့်ဆိုစမော့ဆာခွန်လူဒေတာတစ်ခုမှတော့မဟုတ်ဟိုတောင်းနေရှိပြီးရှိတာဆိုတော့ခရိုင်နေလည်းအများကြီးလေတိုးတော့ခရိုင်နေမှာတော့အခြားခရိုင်တွေတော့ကျွန်တော်ခရိုင်တော့မများဘူးဆိုတော့ဒီစမော့ပရကန်တို့ကျွန်တော်တို့ချုံဘူးတို့ကျွန်တော်တို့ကန်ကောက်တို့လျောင်းတို့ကျွန်တော်စမော့ဆာခွန်တို့အဲ့လိုဒေတာတွေကတော့ဒါအများဆုံးခေါ်ယူတဲ့ဒေတာတွေဖြစ်တယ်။ဆိုတော့ကျွန်တော်ထင်ပါတယ်သိနေရှိပြီးရှိမှာပါ။ဒါကြောင့်ကျွန်တော်တရားမဝင်ခိုးဝင်လာတဲ့ဟာတွေရှိနေတယ်လို့ဒီထဲမှာဆယ်ဝက်ဆယ်လောင်းနဲ့အကုန်ပြတ်တောက်နေတဲ့ပုံစံရယ်ရှိနေတာဆိုတော့ဟိုကျွန်တော်တို့သိရတဲ့လောက်ကတော့အကုန်လောက်ကြရတယ်ခင်ဗ
ျမှတ်ပုံတင်ဖို့စည်ရင်းသွင်းသူတွေထဲမှာထိုင်းမှာရှိနေပြီးသားထောက်ထားမဲ့မြန်မာတွေသာမကအောက်တိုဘာလနဲ့နိုဝင်ဘာလအတွင်းမှာတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေလည်းစည်ရင်းသွင်းကြတာရှိတယ်ဆိုပြီးဦးအောင်ကျော်ကပြောပြပါတယ်
အစိုးရကခွင့်ပြုထားတဲ့ဆိုတာနိုဝင်ဘာ30ရက်နေ့ထိပါဆိုတော့ကျွန်တော်တို့တွေလည်းတက်နိုင်တော့အသိပညာတွေပေးရခဲ့ကြတယ်သူတို့အဲ့ဒါအမိအောင်လုပ်ရမယ်အဲ့ဒါကိုတက်တဲ့နောက်ကျမှဆိုရင်လုံးဝမပုံတင်ခွင့်ရမှာမဟုတ်တော့ဘူးရတဲ့အခွင့်ကိုအမြန်လောက်ကြဖို့ပြောသလိုဒီတွင်နေမှာခေါ်တင်လာတဲ့ပုဂ္ဂိုလ်တွေလည်းစင်မြူတာချင်းတွေလည်းဖြီးတယ်သူတို့30ရက်ကနောက်ဆုံးထားပြီးမပုံတင်စင်းတင်ရမယ်အဲ့နောက်ပိုင်းမှာလုံးဝမရနိုင်ဘူးဆိုတော့စင်မြူတာချင်းတွေကလည်းအရောက်ခေါ်ပြီးရတဲ့လွတ်လာတဲ့ကလေးမှလည်းသူတက်ဆိုင်ရဆက်ရုံနေမှာကျင်းကြွားပြီးမှစဉ်းစားပြီးလှုပ်လိုက်ကြတာကိုကျွန်တော်တွေ့ရပါတယ်ခင်ဗ
ျ။ထိုင်းဆိုရကလည်းလုံသားလိုအပ်ချက်ရှိနေတဲ့အတွက်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လုံသားတွေခေါ်ယူဖို့အတွက်စီစဉ်နေပေမဲ့ကိုဗစ်ကန့်သက်ချက်စီကံချက်တွေနဲ့ဝေကုန်ကြေးကျများနိုင်တဲ့အတွက်အလုပ်ရှင်အတော်များများကထိုင်းမှာရှိနေပြီးသားအထောက်ထားမဲ့တွေကိုအလုပ်ခန့်ကြတာများတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းအလုပ်သမား3000တဲ့မနည်းရှိနေပြီးနေ့စဉ်လည်းနေဆက်အသီးသီးကနေဝင်ရောက်လာနေတာကြောင့်တချို့လည်းဖမ်းဆီးခံရတာတွေရှိနေပါတယ်။2021ခုနှစ်နှစ်ဆောက်ကစပြီးနိုဝင်ဘာလကုန်ထိ17လတာကာလအတွင်းမှာအထောက်ထားမဲ့4000ခွဲတဲ့မနည်းဖမ်းဆီးခံရပါတယ်။ဒီထဲမှာမြန်မာကအများစုဖြစ်ပါတယ်။အခုလိုမျိုးထိုင်းအစိုးရကအလုပ်လုပ်ခွင့်အထောက်ထားလက်မှတ်လုပ်ပေးမယ်ဆိုတာကြောင့်မြန်မာနိုင်ငံသားတွေဒီလပိုင်းအတွင်းမှာပဲတောင်းနဲ့ချီပြီးထိုင်းနိုင်ငံတဲကိုတရားမဝင်လမ်းတွေကနေဝင်ရောက်လာကြတာလည်းဖြစ်ပါရဲ့ရှင်။